မြန်မာဒီမိုကရေစီရေးအတွက်ဖိအားပေးတဲ့အနေနဲ့ကနေဒါနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်မှာပြင်းထန်တဲ့အရေးယူပိတ်ဆို့မှုချမှတ်ထားတယ်လို့တခြားနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအရေးအတွက်နီးနီးကပ်ကပ်ဆောင်ရွက်နေတယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးကဒီထွေထွေညီလာခံမှာတနေ့တုန်းကပြောဆိုသွားပါတယ် CFOB ကနေဒါအခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ကတော့ကနေဒါဆိုးရပိုင်းအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့လက်ဆုပ်လက်ကင်အပြောင်းလဲတွေမတွေ့ရမချင်းတော့နှစ်ဖက်အဆင့်မြင့်ဆက်ဆံရေးထားမဲ့ပုံမရှိသေးဘူးလို့ပြောပါတယ်အပြည့်စုံကိုကိုသားညူကစုံစမ်းမေးမြန်းထားပါတယ်ရှင
်မြန်မာဆိုးရသစ်ပေါ်မှာအနောက်နိုင်ငံတော်များများကသတိတကြီးနဲ့ပြော့ပြောင်ပြောင်ချေကပ်လာပြော့ပြောင်ပြောင်ချင်းကပ်လာပြီမဲ့လို့ကနေဒါနိုင်ငံကတော့တိတိကျကျမူဝါဒပြောင်းတာမတွေ့ရသေးပါဘူးEU ယောပါတမကနဲ့အမေရိကန်ပြည်ထောင်စုတွေဘက်ကအစင်းမြင့်ခေါင်းဆောင်တွေဆီလွတ်ပြီးတော့မြန်မာဆွေရနဲ့ဆက်ဆံတာတွေရှိလာပြီးမဲ့ကနေဒါနိုင်ငံဘက်ကတော့ချင်းနေကိုအဝေးကနေပြီးတော့စောင့်ကြည့်နေသေးပဲလို့ဆိုရမှာပါကနေဒါနိုင်ငံကြ ాయి ဝင်ကြီးဂျွန်ဘဲယာကဒီအထွေထွေညီလာခံမှာမိကွန်းပြောတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကိုအထူးအလေးပေးပြောပါတယ်အဲဒီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းသူကထည့်သွင်းပြောသွားပါတယ
် Canada is working closely with like-minded countries in advance to advance human rights and democracy in Burma.At the same time we impose the toughest
မြန်မာဒီမိုကရေစီရေးနဲ့လူ့ခွင့်အခြေအနေတိုးတက်လာစေဖို့အတွက်စိတ်တူကိုယ်တူနိုင်ငံတွေနဲ့အနီးကပ်ပူးတွဲဆောင်ရွက်နေပါတယ်။တစ်ချိန်တည်းမှာလည်းမြန်မာနိုင်ငံကစစ်ဆေးရကိုကနေဒါအနေနဲ့ကမ္ဘာပေါ်မှာအပြင်းထန်ဆုံးအရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်ဆိုပြီးတော့ကနေဒါနိုင်ငံသားရေးဝန်ကြီးကပြောသွားတာပါ။မြန်မာနိုင်ငံအတွင်းဘာသာရေးအရဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရှိနေတယ်လို့လည်းကနေဒါနိုင်ငံသားရေးဝန်ကြီးကထွေထွေညီလာခံမှာပြောသွားပါသေးတယ်။အပြင်းထန်ဆုံးအရေးယူမှုလို့ဆိုတဲ့နေရာမှာAmerican Bureau Zero EU ကမြန်မာပေါ်ချမှတ်တဲ့အရေးယူပိတ်ဆို့မှုတွေတဲ့ဒီထူးခြားတဲ့အချက်တွေရှိလို့ဖြစ်တယ်ဆိုပြီးတော့ CFOB ကနေဒါခြေစိုက်တဲ့မြန်မာမိတ်ဆွေများအဖွဲ့ကပြောခွင့်ရသူကိုတင်မောင်ထူးကပြောပါတယ
်ဆိုတော့တက်ရဲ2008ခုနှစ်ကနေစပြီးတော့မြန်မာအလံလွှင့်ထူထားတဲ့ဘယ်သိမ်းမဟုတ်ဘူးမှာပေါ့နော်သူတို့ဝင်မပေးဘူးဆိုတဲ့အချက်က US နဲ့ကနေဒါနှစ်ခုကြားထဲမှာပေါ့နော်ကျွန်တော်တို့ဒီကနေဒါဘက်ကပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတချို့အပိုင်းလေးတွေကိုကျွန်တော်တို့တွေ့ရတာပါဒီ financial transaction ပေါ့နော်ငွေပြောင်းလဲပြောင်းရွှေ့လုပ်တဲ့နေရာတွေမှာလည်းကနေဒါကနေပြီးတော့ဟိုပိတ်ပင်ထားတာရှိပါတယ်ဥပမာဆိုလို့ရှိရင် Canadian ပြည်သူတယောက်ပဲဖြစ်ဖြစ်ဒါမှမဟုတ်ဘဲနဲ့ပေါ့နော်ကျွန်တော်တို့ဒီ organization တစ်ခုပဲဖြစ်ဖြစ်ကုမ္ပဏီတစ်ခုပဲဖြစ်ဖြစ်ညီမပြည်ငွေကြေးအပြောင်းရွှေ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒါ$1,000တစ်ထောင်ထက်ပိုတယ်ဆိုလို့ရှိရင်နိုင်ငံသားဝင်ကြီးရဲ့ special permit ပေါ့နော်အထူးခွင့်ပြုချက်ကိုယူရတဲ့နေသားမျိုးရှိပါတယ
်အခုမြန်မာနိုင်ငံနဲ့ပတ်သက်လို့ American ကိုယ်တိုင်က engagement policy ပေါ့နော်သူထိစပ်ဆက်ဆံရေးမူဆိုတာကိုပါထည့်ပြီးတော့ကျင့်သုံးလာတယ်ဥပမာ ASEAN ဆိုရင်တော့ပြောပွဲမရှိတော့ဘူးပေါ့ကတိရာကတော့ဒီပေါ်မှာ engagement policy မြန်မာနဲ့ထိစပ်ဆက်ဆံရေး policy စဉ်းစားချက်ရှိပါလား
အခုကျွန်တော်တို့နိုင်ငံသားဝင်ကြီးဂျွန်ဘဲအတက်လာတဲ့အချိန်အနေစပြီးသူပြောတဲ့စကားရှိပါတယ်အဲ့ဒါကပါလေဆိုတော့သူတို့လည်း engagement လုပ်မယ်ကနေဒါအနေနဲ့လည်းပဲ engagement ပေါ့နော်ဒီတွေ့ဆုံဆွေးနွေးမှုပြောဆိုမှုတွေလုပ်မယ်ဒါပေမဲ့ဒီပြောဆိုမှုဟာလူခွင့်ရေးကိစ္စပေါ်မှာတာရင်းအခြေခံနေဆိုတဲ့ချက်ကိုသူရှင်းရှင်းလင်းလင်းပြောထားခဲ့တာရှိပါလေ
ဒီနိုင်ငံတကာနဲ့ဆက်ဆံရေးပေါ့နော်မြန်မာဆွေးရနောက်ပိုင်းမှာတော်လေးဖွင့်လာတာရှိတယ်ဦးအာဆီယံနဲ့ဆက်ဆံနေတခြားအာရှနဲ့ဆက်ဆံနေအမေရိကန်နဲ့လည်းယူရိုပနဲ့လည်းသူတို့အစင်းမြင့်ဆက်ဆံရေးတွေလုပ်လာတာရှိတယ်ကနေဒါဘက်ကကောကနေဒါနိုင်ငံသားကြီးနဲ့ဒီမြန်မာထိပ်ပိုင်းနဲ့ဆက်ဆံမှုတွေဘယ်လိုရှိပါလဲ
ခုရှိတာကတော့သူတို့လည်းမကြုံရှင်ဘူးဟိုတကယ်ပြောင်းလဲမရှိဘဲနဲ့ဆက်ဆံရေးတွေလုပ်ခဲ့မယ်ဥမာဝင်ကြီး level တွေပေါ့နော်ဆီလုပ်ခဲ့မယ်ဆိုလို့ရှိရင်တစ်ဖက်မှာအသေးပေမာယွန်းနဲ့အသေးပေတွေချက်သွားမှာကိုလည်းဆိုရင်းနဲ့လက္ခဏာရှိပါတယ
်ဒီမကြခင်လပိုင်းတွေအတွင်းကတော့ကနေဒါနဲ့မြန်မာဆွေးရကြားမှာတော့ဒီအစင်းမြင့်ဆက်ဆံရေးမရှိတယ်ဆိုပေမဲ့ဒီတန်တမန်ဆက်ဆံရေးကတော့အနေငယ်တိုးလာတယ်လို့ပြောရမှာပါကနေဒါဘက်ကမြန်မာဆွေးရရဲ့တန်မာကြီးခံရမှုကိုလက်ခံခဲ့တယ်လို့ပဲဘန်ကောက်မှာရှိတဲ့ဒီကနေဒါတန်ယုံတန်မတ်ကလည်းမြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီအစိုးရခေါင်းဆောင်ပိုင်းနေနဲ့တွေ့ဆုံတာတွေရှိခဲ့ပါတယ်ခင်ဗျာ